တပတ်အာရဗီတနင်္ဂနွေသကွိုင်းဆွေးနွေးပွဲမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ဆင်ရေးဆွေးနွေးပွဲတွေပေါ်ထွက်မလာနိုင်တဲ့ကိစ္စစစ်အစိုးရကနေပြီးအချိန်ဆွဲနေတဲ့အတွက်ကြောင့်အဖွဲ့ဝင်နိုင်ငံတွေအနေနဲ့အားမလိုအားမရဖြစ်ခဲ့ကြတာတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီတကဘိတ်ဆွေးနွေးပွဲမှာမစ္စတာဂမ်ဘာရီအနေနဲ့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ပြီးတော့တွားရောက်နိုင်ဖို့လည်းပဲလှူလာနေကြတယ်ဆိုတာကိုဆွေးနွေးပွဲအပြီးမှာသတင်းတွေကြားပါတယ်။မစ္စတာဂမ်ဘာရီကိုယ်တိုင်ကလည်းပဲသူ့ကိုမြန်မာစစ်အစိုးရကအပြည်သားလေပိုင်းလောက်ကြမှမြန်မာနိုင်ငံကိုလာပါအခုလောလောဆယ်မှာအစင်မပြေသေးပါဘူးဆိုပြီးတော့အကြောင်းကြားခဲ့တယ်ဒါကိုကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကိုပြောပြတဲ့အခါမှာမစ္စတာဘန်ကီမွန်းကဒါဟာလက်ခံနိုင်စရာမရှိဘူးတနင်္သာရနေ့တော့မြန်မာစာနာမြန်မာနိုင်ငံကိုဝင်ရောက်ခွင့်ရဖို့အတွက်ပြောဆိုနေကြတယ်ဆိုတာလည်းပဲကျွန်တော်တို့သိရပါတယ်အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအရေးကိုကိုင်းတွေဆွေးနွေးကြတဲ့နေရာမှာမစ္စတာဂမ်ဘာရီရဲ့ခရီးစဉ်ကိုအများကြီးအားထားနေတယ်ဆိုတာကျွန်တော်တို့သိလာပါတယ်။ဒါကြောင့်မလို့လဲကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးပြောဆိုနေကြတာတွေနဲ့ပတ်သက်ပြီးတော့ NCGUB အဝေးရောက်မြန်မာနိုင်ငံညွန်ပေါင်းအစိုးရကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်းကိုဥစွာပထမမေးကြည့်ကြပါတယ်။ဒီလုံခြုံရေးကောင်စီမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်အတိုင်းအတာအထိမြန်မာအရေးကိုသူတို့အလေးစားဆွေးနွေးနေကြတယ်ဆိုတာကျွန်တော်တို့သိပြရစေခင်ဗျ။ဟ
ုတ်ကဲ့ဟုတ်ဒီဇင်ဘာလောက်ကလေးကဒါလုံခြုံရေးကောင်စီရဲ့အတွင်းမှာဗမာနိုင်ငံနဲ့ပတ်သက်လို့အလို့သဘောဆွေးနွေးမှုတွေစပြီးတော့လုပ်နေရတယ်ရှိပါတယ်အားလုံးအနေနဲ့ကတော့ဒါဒီတွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်လို့နော်တိုးတက်မှုမရှိုံနဲ့မကပဲနဲ့ဒီနောက်ပြန်ဆုတ်နေတဲ့အနေအထားတွေပေါ်မှာတော်တော်လေးစိုးရိမ်မှုတွေမြင့်လာပါတယ်ဘာကြောင့်လဲဆိုတော့ဒီနာဖဘက်ကနေပြီးတော့ဒါအစာဦးပိုင်းမှာမစ္စတာဂမ်ဘာရီတို့ပရိုဖက်ဆာပင်ဟီရိုတို့လက်ခံခဲ့တယ်လို့ဒါတော့အောင်ဆန်းစုကြည်နဲ့နာဖဘိုချုပ်အောင်ချီကြားထဲမှာဆွေးနွေးမှုတွေရှိခဲ့ပြီမဲ့လို့အဲဒီနိုဗ ెంబ ာ19ရက်နေ့ကစပြီးတော့ဒီဆွေးနွေးမှုတွေဟာအချိန်တော်တော်ကြာကြာရပ်တန့်သွားတဲ့အနေအထားမှာဒါအားလုံးရဲ့စိုးရိမ်မှုတွေကဒါဖြစ်လာပါတယ်အဲ့ဒီအခါမှာဒါမစ္စတာဂမ်ဘာရီကနေပြီးတော့အမြန်ဆုံးပြန်သွားပြီးတော့ဒီတွေ့ဆုံဆွေးနွေးရေးတွေပြန်ပြီးတော့ဖြစ်လာနိုင်မှုဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီအောက်တိုဘာ17ရက်နေ့မှာထုတ်ပြန်ခဲ့တဲ့လေကြဥက္ကဋ္ဌရဲ့ထုတ်ပြန်ကြေညာချက်ပါတောင်းဆိုချက်တွေနဲ့ပတ်သက်လို့နာဖဘက်ကနေပြီးတော့အကောင့်ထဲပေါ်လာအောင်เนาะဘယ်လိုတိုက်တွန်းမလဲတိုက်တွန်းမှုဆိုတဲ့ကိစ္စတွေပေါ်မှာအတော်လေးဆွေးနွေးကြပါတယ်အဲ့လိုဆွေးနွေးရဲ့နေရာမှာဒီတွဲဆောင်ဆွေးနွေးရေးတွေကိုပြန်ပြီးတော့ဖြစ်လာအောင်တွန်းအားပေးဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့ data အတွင်းကနိုင်ငံတွေရဲ့အခန့်ကဏ္ဍကလည်းအရေးပါပါတယ်ဒီတရုတ်တို့အိန္ဒိယတို့အာဆီယံတို့နိုင်ငံတွေရဲ့အဲတန်တမာရေးရတွန်းအားပေးမှုတွေကအရေးပါတဲ့အတွက်ကြောင့်မို့လို့ဒါမစ္စတာဂမ်ဘာရီအနေနဲ့အဲ့ဒီနိုင်ငံတွေကိုအမြန်ဆုံးသွားပြီးတော့เนาะကျွန်တော်တို့ဒီနီလန်တွေရှာဖို့ပေါ့နော်အဲဒါတွေဖြစ်လာပါတယ်အဲ့ဒီမှာကျွန်တော်တို့အစာဦးပိုင်းမှာဒါမစ္စတာဂမ်ဘာရီအနေနဲ့ဒီတရုတ်အိန္ဒိယဒီနိုင်ငံတွေကိုမထွက်ခင်မှာဒါလုံခြုံရေးကောင်စီနဲ့ညှိနှိုင်းနဲ့အစီအွေလုံးတင်မလုံးတင်ဆိုတဲ့ကိစ္စပေါ်မှာအမြင်သဘောထားကွဲပြားမှုတွေရှိခဲ့ပါတယ်ဒီတရုတ်တို့ဗီယက်နမ်တို့နိုင်ငံတွေကနေပြီးတော့ဒီလိုမျိုးလုံခြုံရေးကောင်စီအစည်းအဝေးခဏခဏဆွေးနွေးတိုင်ပင်မှုတွေလုပ်နေနိုင်တဲ့ပတ်သက်လို့အစာပိုင်းမှာနည်းနည်းတွန့်ဆုတ်တဲ့သဘောထားမျိုးတွေရှိပါတယ်အဲဒါပေမဲ့လို့ဒီဒီဇင်ဘာလကုန်တဲ့အထိနာဖဘက်ကနေပြီးတော့အကြောင်းပြန်ကြားမှုမရှိတဲ့အခါမှာဒီတရုတ်တို့ဗီယက်နမ်တို့ရဲ့နိုင်ငံတွေကသူတို့ရဲ့သဘောထားတွေကိုပြန်လည်သုံးသပ်လာပြီးတော့နောက်ဆုံးမှာဒီလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးလုပ်ဖို့ဆိုတဲ့ပိုင်းကိုလိုက်ရောခဲ့တာကျွန်တော်တို့ရှိပါတယ်ဒါအားလုံးသိတဲ့အတိုင်းပဲပြီးခဲ့တဲ့တောက်ကြနေ့မှာလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာဒါအလှည့်ကျဥက္ကဋ္ဌကနေပြီးတော့ဒီသတင်းမီဒီယာတွေကိုပြောတဲ့နေရာမှာတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့နှေးကွေးနေတဲ့အပိုင်းတွေနော်လုံခြုံရေးကောင်စီရဲ့အကြံပြုချက်တွေနဲ့ပတ်သက်လို့အကောင့်ထဖော်မှုမရှိတာတွေနဲ့ပတ်သက်လို့သူတို့အနေနဲ့ဒီဝန်နေရဆိုတဲ့အပိုင်းနဲ့ဒါမစ္စတာဂမ်ဘာရီအမြန်ဆုံးပြန်သွားဖို့လိုရဲဆိုတဲ့အပိုင်းနေမှာအားလုံးတမြင်တမြွတ်ထဲရှိတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေကိုကြည်ချင်းအားဖြင့်နော်ဒီနာဖရဲ့မိတ်ဆွေနိုင်ငံနေလို့ခေါ်လို့ရတဲ့ဒီကျွန်တော်တို့အိနီးချင်းနိုင်ငံတချို့ဒီပင်လေးနော်ဒီတွဲဆုံဆွေးနွေးမှုနဲ့ပတ်သက်လို့တိုးတက်မှုတွေမရှိလာတဲ့အခါမှာနော်ကျွန်တော်တို့ဒီသဘောထားတွေကိုပြန်လည်စဉ်းစားရတဲ့အနေအထားတွေရှိလာတယ်။နော်ဗမာပြည်ရေးကိစ္စဟာဟလာနာဖတင်သလိုเนาะအချိန်ဆွဲပြီးတော့လုပ်မယ်ဆိုလို့ရှိရင်ဟလာဒီအာယုံစုဆိုင်မှုကရော့ကျသွားမယ်သူတို့အနေနဲ့ ဒီနိုင်ငံကရဲ့ဖိအားပေးမှုကိုရှောင်တိမ်းနိုင်လိမ့်မယ်ဆိုတော့အနေအထားဟာဒါမဟုတ်မှန်ဘူးဆိုတာဒီဆွေးနွေးပွဲတွေကနေပြီးတော့တက်တည်ပြနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီမြန်မာအစ်အစိုးရကအတိတ်ကာလတုန်းကလုပ်ခဲ့တဲ့လုပ်ရက်တွေနော်အရင်တော့ဖြစ်ခဲ့တဲ့ဒီဖြစ်ရပ်တွေကိုကြည့်ပြီးတော့ဟုတ်တဖြည်းဖြည်းနဲ့နိုင်ငံတော်တော်များများကလည်းပဲအယုံကြည်နှဲပါလာကြတယ်ဆိုတာကျွန်တော်တို့သိနေကြတာပဲလေအဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီဆုံးဖြတ်ချက်တွေကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးနေကြတာနဲ့ပတ်သက်ပြီးတော့ဒီမြန်မာသတင်းသမဂ္ဂဥက္ကဋ္ဌဖြစ်တဲ့နော်ဥမမောင်မြင့်ကိုလည်းပဲဘယ်လိုသုံးသပ်မိလဲဆိုတာမေးပြစီခင်ဗျဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟုတ်ကဲ့ဒီလုံခြုံရေးကောင်စီမှာကျွန်တော်တို့ဟာဒီအရင်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့ကိစ္စတွေမှာဟာဒီတရုတ်နဲ့ရုရှားကဒီဗီဒီယိုမဲပေးပြီးတော့ကန့်ကွက်ခဲ့တာကိုအကြောင်းပြုပြီးတော့ဒီတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကဒီမြန်မာစစ်အစိုးရရဲ့အဓိကကျော်တော့နောက်ခံနိုင်ငံတစ်ခုအနေနဲ့အဲရှုမြင်သုံးသပ်ကြပါတယ်အသုံးသပ်ပြီးတဲ့နောက်မှာတရုတ်နိုင်ငံကိုဖိအားပေးဖို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ကုံကုံပြောရင်အခုမကြာခင်ကျင်းပမဲ့ဒီပီကင်းအိုလံပစ်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စမျိုးတွေပေါ်ထုတ်ပြီးတော့ဟာဒီတရုတ်အိုလံပစ်ကိုဒီသဘိမ့်မောက်ဖို့ကိစ္စမျိုးတွေပြောကြပါတယ်အဲဒါပေမဲ့လည်းလက်တွေ့မှာကြတော့ကျွန်တော်တို့အခုနောက်ပိုင်းမြင်လာတာပေါ့လေအဲ့ဒါကတော့တရုတ်အစိုးရအနေနဲ့ကလည်းအခုချိန်မှာအိုလံပစ်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဟာသူ့မူဝါဒပြောင်းလဲလာလို့ပဲဖြစ်ဖြစ်မြန်မာစစ်အစိုးရကိုဖိအားပေးနေပြီမဲ့လို့လေအဲ့ဒီပေးတဲ့ဖိအားအသိမထိရောက်တာကိုကျွန်တော်တို့တွေ့လာပါတယ်နောက်ပြီးတော့တရုတ်ဒီပြောရေးတရုတ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကိုယ်ထက်ကလည်းဟာနောက်ပိုင်းမှာပြောလာတာတွေရှိပါတယ်အဲ့လိုသဘောဒီပြောလာတာလည်းရှိသလိုတရားဝင်သဘောပြောလာတာမျိုးလည်းရှိပါတယ်အဲ့ဒါကတော့တရုတ်အနေနဲ့မြန်မာနိုင်ငံကိုပေးနိုင်တဲ့ဖိအားအပေါ်မှာနိုင်ငံတကာကသိပြီးတော့ပြောင်းလဲချက်ကြီးမားလွန်းတယ်ဆိုတဲ့သဘောမျိုးပြောလာပါတယ်ဆိုတော့အဲ့ဒီအနေအထားမျိုးမှာဒီမြန်မာစစ်အစိုးရရဲ့ခေါင်းမာမှုဟာတဖြည်းဖြည်းနဲ့အဲကျွန်တော်တို့မလိုလားပြီမဲ့ပေါ့လေအဲတဖြည်းဖြည်းနဲ့သူ့အနေအထားနဲ့သူထိရောက်လာတဲ့အနေအထားမျိုးရှိပါတယ်အခုဆိုလို့ရှိရင် EU ကတော့မှဟာလားအရင်တော့ကဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တော်တော်လေးအဲပြင်းပြင်းထန်ထန်ဖိအားပေးနေတဲ့ EU ပြင်ရင်အခုဘာပြောလာလဲဆိုရင်အာဆီယံနိုင်ငံတွေကမြန်မာနိုင်ငံကိုဖိအားပေးတဲ့ကိစ္စကိုသိပြီးတော့မလိုလားကြပါဘူးဒါကိုလည်းကျွန်တော်တို့ဒီလေးစားပါတယ်လက်ခံပါတယ်ဆိုတဲ့ဘုံမျိုးပြောလာပါတယ်အဲ့ဒါကတော့ဒီအန္တရာယ်ရှိတဲ့အနေအထားဘက်ကိုဥတည်နေတယ်လို့ကျွန်တော်မြင်ပါတယ်
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ network media သတင်း editor ဦးအောင်နိုင်အနေနဲ့ရောဘယ်လိုများသုံးသပ်မိလဲဗျ
။ဟုတ်ကဲ့ဟိုလုံခြုံရေးကောင်စီကတော့အခုတပွဲမှာတော့သူတို့ one နဲ့တယ်ပေါ့နော်။ဆိုပြီးတော့ပြောလာတာပေါ့။ဆိုတော့ဒါမဲ့ခုနကကိုမောင်မောင်မြင်ပြောသွားသလိုတရုတ်ကကလေးဖီအားပေးတယ်သူ့ရဲ့ဩဇာကိုသုံးတယ်ဆိုရသူဘလောက်အတိုင်းတာတိတကယ်သုံးတယ်လဲဆိုတဲ့ပုံမှာလည်းမူတည်ပါတယ်။သူ့မှာရှိတဲ့ဩဇာအာဏာကိုတရုတ်ရဲ့အကျိုးစီးပွားအတွက်ပို့သုံးနေသလားမြန်မာပြည်တကယ်ပြောင်းလဲဖြစ်ဖို့သုံးသလားဆိုတာလည်းကိုစဉ်းစားစရာပေါ့နော်။ဒါပေမဲ့ဟိုတစ်ဖက်မှာဖြစ်နေတာကဟို UN ထဲမှာကလည်းဟိုတောင်အာဖရိကအပါအဝင်ပေါ့နော်။အာရှဒီတရုတ်တို့ဗီယက်နမ်တို့ကဒီပိတ်ဆို့အရေးယူရေးပိုင်းမှာတွန်းဆုတ်တွန်းဆုတ်ဖြစ်နေတဲ့ဟာကြတော့ဥရောပနဲ့အမေရိကကတတုပ်အာရှဘက်ကပိတ်ဆို့ရေးကိုစန့်ကျင်နေတဲ့နေသားရှိတဲ့ခါမှာ PR တွေကတိတ်ထိတိယောက်ကြီးဖြစ်မနေတာတော့တွေ့နေရတယ်။ဒါပေမဲ့ရှေ့ကိုတော့ဆက်သွားနေတယ်လို့တော့မြင်နေရတာပေါ့နော်။ဒီမြန်မာနိုင်ငံကြောင်းလေးအတွက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနောက်တစ်ဆင့်ဆက်ဆွေးနွေးသွားဖို့လာလိုက်တော့ရှိတယ်လို့တော့ထင်ရပါတယ်ခင်ဗျာ
ဒီတော့မြန်မာနိုင်ငံမှာဒီမိုကရေစီရလာလို့เนาะလွတ်လပ်ခွင့်တွေအမျိုးမျိုးပေါ်ထွက်လာလို့ရှိရင်ဒီတကဘာလုံးကလည်းပဲမြန်မာနိုင်ငံကိုလွတ်လပ်အဝင်ထွက်သွားလာနိုင်တော့မယ်ဆိုရင်တရုတ်ပြည်ရဲ့အကျိုးစီးပွားအတွက်ထိခိုက်မှုတွေရှိလာနိုင်မလားဆိုတဲ့အတွေးမျိုးတွေမြန်မာနိုင်ငံမှာဒီစစ်အစိုးရအုပ်ချုပ်နေတာကပဲတရုတ်အစိုးရအတွက်ပိုးပြီးတော့အကျိုးဖြစ်နေသလားဆိုတော့မိကုန်းတွေကိုလည်းကျွန်တော်တို့တွေးကြည့်မိပါတယ်ဒီတရုတ်အစိုးရရဲ့ရည်တည်ချက်ပေါ်မှာဥတော်ထုတ်နေတယ်ရောဘယ်လိုသုံးသပ်မိလဲခင်ဗ
ျဟုတ်ကဲ့ဟိုရေရိုအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဗမာနိုင်ငံမှာအခုလိုမျိုးနော်ဒီနိုင်ငံကားနေအချင်းခံထားတဲ့ထိကျန်တဲ့အစိုးရတစ်ခုပေါ့နော်ဒီသူတို့ရဲ့အကျိုးစီးပွားကိုပဲကြည့်ပြီးတော့အာဒါလူထုရဲ့အကျိုးစီးပွားကိုဒုတိယပိုင်းမှာထားတဲ့အပိုင်းရှိနေတဲ့အပိုင်းမှာတော့ဒါမျက်ထုတ်လို့အကောင်ဆုံးအချိန်လို့ရုတ်တရက်တော့ထင်စရာရှိပါတယ်။ဒါမှမဟုတ်ကျွန်တော်တို့ရေရှည်အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတနိုင်ငံအနေနဲ့နိုင်ငံရေးရအပြတ်တဲတွေဖြစ်နေမယ်။ဒါကျွန်တော်တို့ပြည်သူလူထုမကျေနပ်မှုကြောင့်မို့လို့နော်ကျွန်တော်တို့စက်တင်ဘာရေးခင်းမျိုးတွေထပ်ဖြစ်လာမယ်။ဒီစီးပွားရေးအရချွတ်ချုံကြပြီးတော့ဟာဆင်းရဲတဲ့လူတွေများလာမယ်။နော်လူမှုရေးအတိဒုက္ခတွေရွှတ်မယ်ဆိုရင်ဒီပြဿနာဟာအဲ့နိုင်ငံတနိုင်ငံတဲရင်ပြဿနာရှိမှာမဟုတ်ဘူးဘေးပတ်ဝန်းကျင်နိုင်ငံတွေပေါ်မှာကျွန်တော်တို့ရိုက်ခတ်မှုပိုရှိလာမှာပဲเนาะမတည်ငြိမ်မှုတွေဖြစ်လာလို့ဖိနှိပ်မှုတွေပြင်းထန်လာလို့ဒုက္ခတွေတွေဆူလိုက်ပြုံလိုက်ထွက်မယ်တာမန်ဟာပုံမှန်စီးပွားရေးလုပ်ငန်းတွေမှာလှုပ်ရှားခိုင်စားစရာမရှိလာတဲ့အခါမှာသို့မဟုတ်အာဏာပိုင်တွေကိုယ်တိုင်ကိုယ်ကနေပြီးတော့ ပါဝင်ပတ်သက်ပြီးတော့ဒါတရားမဝင်တဲ့ဒီမူရစီဝါကိစ္စတွေလူမောက်ကိုကူးမှုတွေမှာပတ်သက်လာတဲ့အခါမှာဒါအင်းကြီးနာကျင်နိုင်ငံတွေမှာထိခိုက်တယ်ဒီထိခိုက်မှုတွေကလည်းပဲဒါကူစတွေ့နေရပါတယ်ဒါတရုတ်မှာယူနန်အထူးသဖြင့်ယူနန်ပြည်နယ်မှာဆိုရင် မူရစီဝါပွဲတဲ့လူတွေတိုးလာတာ HIV တိုးလာတာဒီကိစ္စရရောရှိနေတယ်ဒါအောင်လို့ကျွန်တော်တို့အနေနဲ့ရေရှည်အမြင်ကိုကျွန်တော်တို့ပြောနေတာရေရှည်မှာဆိုလို့ရှိရင်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်သွားတဲ့အခါမှာဘာပဲပြောပြောကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဒါပြည်သူ့လူတော်ကိုယ်စားလှယ်များရောနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တဲ့အခါမှာအင်းဒီနာချင်းနိုင်ငံတွေနဲ့ကျွန်တော်တို့ပ ရေးရဒါပူပေါင်းဆောင်ရွက်မှုတွေဒါတွေဟာပြောင်းလဲသွားစရာအကြောင်းမရှိပါဘူးပိုးပြီးတော့ဒီပြည်သူလူထုနဲ့เนาะနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်တဲ့အစိုးရတရားကနေပြီးတော့စီးပွားရေးဖွံ့ဖြိုးရေးတိုးတက်မှုတွေပိုတောင်မှလုံနိုင်တဲ့နိုင်ငံရေးအခြေခံဝင်းကျင်ရှိလာလိမ့်မယ်ဆိုတဲ့အပိုင်းတွေကိုလည်းပဲဒါကျွန်တော်တို့ရဲ့သဘောထားတွေကိုဒါတရုတ်နိုင်ငံပြောင်းတာအမြဲတမ်းကျွန်တော်တို့ပြောနေတယ်အခုလောလောဆယ်ကတော့ကျွန်တော်တို့ကုလသမဂ္ဂကရော EU ရောစူးစမ်းနေတာကဒီဖိအားပေးမှုပိုင်းဆိုင်ရာမှာအမြင်ကွဲပြားမှုရှိပေမဲ့လို့ကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲရေးနဲ့ပတ်သက်တဲ့ဒီအခြေခံအဆင့်တွေပေါ့နော်ဒါတွေပေါ်မှာဟာလာအလုံးအနေနဲ့သဘောထားတူညီမှုရနိုင်မှုအဲ့ဒီနေရာမှာသူအခန်းကဏ္ဍနဲ့သူတွန်းအားပေးပြီးတော့ဝင်ပြီးတော့ဆောင်ရွက်ဖို့နော်ကျွန်တော်တို့လုံခြုံရေးကောင်စီကနေပြီးတော့တိုင်ခတ်အရေးယူမှုအပေါ်မှာသဘောထားအမြင်ကွဲပြားပေမဲ့လို့ဒါတန်မာရေးရဖြည့်ရှင်းမှုတွေပေါ်မှာမစ္စတာဂမ်မာရီကိုဗဟိုထားပြီးတော့ဖြည့်ရှင်းမှုတွေမှာသဘောထားတူမယ်ဆိုလို့ရှိရင်လည်းဒီဖြည့်ရှင်းမှုတွေကိုဖြစ်အောင်လုပ်ဖို့ဖြစ်အောင်လုပ်တဲ့နေရာမှာတက်တက်ကြွကြွပါဝင်ဖို့ဆိုတဲ့အပိုင်းတွေကိုညှိနှိုင်းနေတာကျွန်တော်တို့တွေ့ရတယ်အဲ့လိုပဲကျွန်တော်နားအဖရဲ့ခေါင်းမာမှုကိုယ်တိုင်ကိုကဒီလိုမျိုးဆက်ပြီးတော့ခေါင်းမာနေမယ်ဆိုလို့ရှိရင်ဘလို့ပဲနိုင်ငံတွေအနေနဲ့အကျိုးစီးပွားကိုကြည့်ပင်မဲ့လို့မျက်နှာပြက်စရာတွေဖြစ်လာပြီးတော့ဒီသူတို့ရဲ့မူဝါဒတွေကိုပြန်လဲသုံးသပ်လာတာတွေအတိုင်းအတာတစ်ခုအထိကျွန်တော်တို့ပူးပေါင်းဆောင်ရွက်လာတဲ့အပိုင်းတွေကတော့ဒါဖြစ်လာမှာပါပဲ
ဟုတ်ကဲ့ခင်ဗျာဒီတရုတ်ဆိုရကခုနကျွန်တော်ပြောခဲ့သလိုပဲဒီမြန်မာနိုင်ငံမှာအခုလက်ရှိအခြေအနေကသူတို့အတွက်အကျိုးအမြတ်ပိုးပြီးတော့ရှိနေတယ်လို့များယူဆနေသလားဆိုတာကဟိုကျွန်တော်တို့ဘယ်လိုမှမတွေးပဲမနေနိုင်တဲ့အခြေအနေမျိုးတွေမြင်နေရတာဟိုပြီးတော့ဥမော်မြော်ဒီတရုတ်အစိုးရရဲ့သဘောထားကိုဘယ်လိုများထပ်ပြီးတော့တုံ့တက်လို့ရမလဲဗ
ျဟုတ်ကဲ့ဒီတရုတ်အစိုးရရဲ့သဘောထားပေါ့နော်အဲ့ဒီဟာသတော်ဒီကိုအွန်လိုင်းပြောခဲ့တဲ့ဟာရောအခုဒေါက်တာတောင်းထွန်းပြောခဲ့တဲ့ဟာရောအဲ့ဒီမှာသိမှသာဖို့ကောင်းတဲ့ချက်ကဒီကိုအွန်လိုင်းထောက်ပြခဲ့တဲ့တရုတ်အစိုးရအနေနဲ့ဟာလာဒီမြန်မာနိုင်ငံစစ်အစိုးရအပေါ်ကိုဖိအားပေးတယ်ဆိုတဲ့နေရာမှာဒါမှမဟုတ်လို့ရှင်လေမြန်မာနိုင်ငံဒီစစ်အစိုးရနဲ့ဟာလာစစ်အစိုးရကိုဖြောင်းရတဲ့နေရာမှာဘယ်လိုနည်းမျိုးတွေတုံ့တက်လဲအဲ့ဒါအဓိကတော်လေးကြားတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတော့ကုတောင်းထောင်းတော်လေးဖြစ်နိုင်တယ်မလို့ကျွန်တော်ထင်တယ်အဓိကကြားတယ်ဆိုတော့ဘာညာဒီမင်းကြောင့်မဟုတ်ပါဘူးဒီတိရုပ်အစိုးရအနေနဲ့ဘယ်လောက်ကြီးပဲဟလာဂမ်ဘာရီကိုထောက်ခံတယ်ပဲပြောပြောအိန္ဒိယပါဝင်အဲ့ဒါဂမ်ဘာရီရဲ့လောက်ရောက်ကိုထောက်ခံတဲ့ဂမ်ဘာရီနဲ့တူသူတို့ရှိနေတယ်ပဲပြောပြောနောက်ဆုံးမစ္စတာဂမ်ဘာရီကိုနိုင်ကိုကသူ့အနေနဲ့စိတ်ပြတ်မိတဲ့အကြောင်းပြောလာပါတယ်လူတွေဟာဒီစကားဖြစ်တော့အကုန်လုံးသူ့ဒီလောက်ရက်တွေကိုလက်ခံတယ်ထောက်ခံတယ်ပြောနေကြပါမယ်လို့အဲ့ဒီစကားတွေဟာတကယ်တမ်းလက်တွေ့အကောင်တယ်ပေါ်မလာဘူးဆိုပြီးတော့အဲ့ဒါသူညီးထားတာရှိပါတယ်ဆိုတော့အဲ့ဒီချက်ကိုပြန်ကြည့်ခြင်းအဖြစ်မစ္စတာဂမ်ဘာရီကိုနိုင်ကဟလာအဓိကဒီအရေးကြီးတဲ့နိုင်ငံတွေဖြစ်တဲ့တရုတ်တို့အိန္ဒိယတို့ရဲ့ဟာလာဒီလောက်ရက်ကိုဟာလောက်ရက်ဆိုတာဒီဒီလက်တွေ့ဟာလာဒီကူညီပေးမှုကိုအားရဖို့မရဘူးဆိုတော့အဲ့ဒီအပိုင်းကတော်တော်လေးအရေးကြီးတဲ့တော့ချက်အနေထားမှာရှိနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုလသမဂ္ဂခေါင်းဆောင်တွေရောနောက်ပြီးတော့ဒီအနောက်နိုင်ငံဟာလာနိုင်ငံကြီးတွေရဲ့ခေါင်းဆောင်တွေကရောအာဆီယံနိုင်ငံတွေကပါကုလသမဂ္ဂဒီအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီရဲ့ခီးစဉ်ဟာအဓိကကြားတယ်ဆိုတာအလုံးကသဘောတူညီထားကြပါတယ်နော်အခုဥရောပသမဂ္ဂကအထူးကိုယ်စားလှယ်ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တာဝန်ပေးထားတဲ့အထူးကိုယ်စားလှယ်မစ္စတာဖာစီနိုဆိုတဲ့ပုဂ္ဂိုလ်ကလည်းပဲဒီအိန္ဒိယတို့တရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုဟာမြန်မာနိုင်ငံရဲ့သဘောထားပေါ်မှာအများကြီးပြောင်းလဲလာစေနိုင်တယ်ဒီတရုတ်ပြည်အစိုးရကသာသဘောထားပြောင်းလာလို့ရှိရင်မြန်မာနိုင်ငံပေါ်မှာဖိအားပေးလာလို့ရှိရင်ဒီအမျိုးသားပြန်လည်ရင်ကြားစီဆွေးနွေးပွဲတွေအတွက်ကိုတစ်ဖက်ကနေအများကြီးအထောက်အကူဖြစ်မယ်ဆိုတာတွေပြောလာတယ်မစ္စတာဂမ်ဘာရီရဲ့ဒီခရီးစဉ်အမြန်ဆုံးဖြစ်ပါစေလို့လည်းသူကပြောတယ်အဲ့တော့ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပေါ့လေဥရောပတမဲကာကလည်းပဲဘယ်လိုများပြောင်းလဲလာလဲဆိုတာကျွန်တော်တို့သတိထားပြီးတော့ကြည့်နေပါတယ်ကိုအောင်နိုင်နေတဲ့အဲ့ဒါကြတော့ဘယ်လိုမြင်လဲခင်ဗျာဘယ်လိုများသုံးသပ်မိပါလဲ
ဥရောပတမဲကာကတော့အခုကိုသူလောလောဆယ်သူ့အထဲမှာလည်းဒီအာရှနိုင်ငံတွေသူဖြစ်တော့တရုတ်တို့အိန္ဒိယတို့ကလိုက်လိုက်လဲလဲပါမလာတဲ့နေထားမှာသူတစ်ချက်ပြန်ဆောင်ကြည့်ကျင်တယ်လို့ကျွန်တော်တော့မြင်ပါတယ်အဓိကအဖြစ်တော့ဂမ်ဘာရီ မမပြီးကိုပြန်သွားရေးကိုတွန်းထားတာပေါ့နော်ဆိုတော့ဒီကြားထဲမှာကတော့သူ့အနေနဲ့ဒီစီးပွားရေးပိတ်ဆို့ရေးယူမှုတွေကိုဆက်လက်ပြီးမတိုးမြင့်သေးပဲနဲ့ကမ်ဘာရီကိုပြန်သွားနိုင်ဖို့တွန်းအားပေးမယ်ကမ်ဘာရီကိုလက်ခံမလားလက်မခံနဲ့လားဆိုတဲ့အပေါ်မှာပြန်ပြီးစဉ်းစားမယ်ဆိုတဲ့အပေါ်မှာတော့ဟိုတစ်ဖက်ကဟိုဒီ sanction တွေအလုံးမဖြစ်မှာကိုစိုးရိမ်နေတရုတ်နဲ့အိန္ဒိယပါမလာမှာကိုစိုးရိမ်နေနောက်တစ်ဖက်ကလည်းကုလသမဂ္ဂရဲ့ဟိုသွားနေတဲ့လမ်းကြောင်းကိုတစ်ဖက်ကပို့ပြီးတွန်းအားပေးတဲ့အနေနဲ့sanction တွေတော့မလုပ်သေးဘူးဒါပထမဆုံးနေကမ်ဘာရီကိုပြန်လက်ခံမှာဆိုတဲ့အစ်စ်နဲ့တွန်းထားတယ်လို့ကျွန်တော်အဲ့လိုတော့မြင်ပါတယ်ခင်ဗျာ
ဒီ EU အနေနဲ့လေကျွန်တော်နည်းနည်းဖြတ်ပြီးပြောချင်ပါတယ်ကျွန်တော်မောင်မြင်ပါဆိုတော့ EU အနေနဲ့ကသူ့သဘောထားပြောင်းနေတယ်လို့လေးတန်ပြစ်လာတဲ့ကိစ္စအမှန်တော့ဒီသူ့ရဲ့အကျိုးစီးပွားနဲ့လည်းပတ်သက်ပါတယ်အထူးသဖြင့်စီးပွားရေးအကျိုးစီးပွားပေါ့နော်ဘာလို့ဘာကြောင့်လဲဆိုတော့ဒီမြန်မာနိုင်ငံခေါင်းပါနေတဲ့အချက်ပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံဟာအာဆီယံခွဲဝင်ဖြစ်တဲ့အခါကျတော့ဒီအာဆီယံနဲ့ EU စီးပွားရေးသဘောတူညီချက်တွေအဲ့ဒါမြန်မာနိုင်ငံကြောင့်တောင်းထည့်ရတဲ့ကိစ္စတွေအဲ့ဒီဟာတွေလည်းနှစ်ပေါင်းတော်တော်ကြာလာတဲ့ခါကျတော့တို့အနေနဲ့ကလည်းအဲ့ဒီပုံမှာအတော်တော်လေးစိုးရိမ်လာတယ်လို့ကျွန်တော်ထင်တယ်ဒီစီဝါရေးအကျိုးမြတ်ပိုင်းပေါ့လေအထူးသဖြင့်အခုနောက်ပိုင်းဟာဒီစီဝါရေးပြက်ကတ်တွေအရေးအယောင်မြင်နေရတဲ့ခါမျိုးမှာအဲ့ဒါပို့ပြီးတော့တို့ရဲ့ဌာနကပို့ပြီးထင်ရှားလာတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒီပုံမှာနာဘအနေနဲ့ကအခွင့်အောင်းယူပြီးတော့ဆက်ပြီးတော့ကစားသွားမှာကိုစိုးရိမ်လာတယ်အဲ့တို့အနေနဲ့မြင်တာကတော့တို့ကလောလောဆယ်မှာဒီကရုတ်ချင်းဒီစိတ်ဓာတ်ပေါ့နော်လောလောဆယ်မှာတို့ကရုတ်ချင်းနဲ့ရောက်နေတယ်ဆိုတဲ့သဘောမျိုးနဲ့တီတီချီချီခံချမယ်ဆိုတဲ့သဘောနဲ့ဒီနိုင်ငံတကာပေါ်ကိုတို့သဘောထားပုံရပါတယ်အဲ့ဒီသဘောထားမျိုးနဲ့ဆက်သွားမယ်ဆိုရင်တော့တို့ကောင်းမှလုံးလုံးနိုင်ငံတကာအရှော့ပေးတာမျိုးလည်းဖြစ်နိုင်တယ်လို့တင်းလုံးနဲ့ကြိုပြတ်သွားတယ်ဆိုတဲ့သဘောမျိုးနဲ့နောက်ဆုံးဒီကမ္ဘာ့ထက်တဲ့ကမ္ဘူဇာအစိုးရလက်ထက်တုန်းကခမာနီအစိုးရဖြစ်သွားတဲ့ပုံစံမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်မြင်ပါတယ်ဒါတော့နှစ်ဖက်စလုံးတော့လမ်းပွင့်နေတာပေါ့နော
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီဥရောပသမဂ္ဂတည်းမှာဒီအဖွဲ့ဝင်28နိုင်ငံပေါ့နော်28နိုင်ငံရှိကြတော့အဲ့ဒီနိုင်ငံတွေအနေနဲ့ကကုလသမဂ္ဂတည်းမှာရောသူတို့ကရည်တည်ချက်ဘယ်လိုများရှိနေကြသလဲเนาะအမေရိကန်ပြည်တော်စုကဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအစိုးရပေါ်မှာဒီစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနဲ့ဒီအကြကင်ထားရမယ်ဒါတွေကိုလျှော့ပေးလိုက်လို့ရှိရင်မြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာဖို့အတွက်ကဒီပြောရဆိုရတာပို့ပြီးတော့အားလျော့သွားမယ်လို့သူတို့ယူဆနေကြတယ်ဒီတော့ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကြတော့အခုမစ္စတာဖာစီနိုပြောသလိုဒီဒဏ်ခတ်ပိတ်ဆို့မှုတွေကအဓိကမဟုတ်ဘူးပါညာသူပြောလိုက်တာကနည်းနည်းသူတို့လေတံပြောင်းသွားတာခုနဥမောင်မြင့်လည်းပြောခဲ့တယ်ဒီတော့ဒီ EU အဖွဲ့ရဲ့ရည်တည်ချက်တွေကဘယ်လိုများဖြစ်လာနိုင်မလဲဆိုတာဥဆောင်တော့ကဘယ်လိုမြင်မိလဲခင်ဗျ
ဟုတ်ကဲ့ဟို Mr. Fassino ကတော့သူကဒီ envoy အနေနဲ့ပေါ့နော်ဒီတန်တမန်အနေနဲ့ဒီကွဲပြားနေတဲ့အမြင်တွေပေါ်မှာညှင်းခုန်တာတဲ့တူညီနေတဲ့အမြင်ပေါ်မှာပိုအားကောင်းအောင်လုပ်တာလုပ်မယ်ဆိုတဲ့နီးနာပေါ့နော်အဲအဲ့ဒီသဘောထားအခြေခံပေါ်မှာဒါပြောတဲ့သဘောဖြစ်ပါတယ်ဒါကြပြားပေးမှုနဲ့ပတ်သက်လို့ကတော့ဒါအိန္ဒိယနိုင်ငံတွေမှာသူတို့ရဲ့အကျိုးစီးပွားအခြေခံပေါ်မှာဒါဖိအားပေးမှုမထိရောက်လို့မဟုတ်ပါဘူးเนาะပြီးတော့ဒီဖိအားပေးမှုကထိရောက်တယ်အခုနောက်ပိုင်းဒီဘန်နေနဲ့ဒီငွေကြေးစီးဆင်းမှုတွေပေါ်မှာပိတ်ဆို့မှုတွေကဒါထိရောက်နေတယ်ဆိုတာကျွန်တော်တို့တွေ့နေရတာပါပဲသို့တော်လည်းအကျိုးစီးပွားအခြေခံပေါ်မှာဒါအဲ့ဒါလောက်အထိသွားဖို့အိန္ဒိယနိုင်ငံတွေကဒါအဆင်သင့်မဖြစ်သေးတာလဲဒါထင်ရှားကြီးပါပဲဆိုတော့အဲ့ဒီအခြေခံပေါ်မှာဒီကွဲပြားနေတဲ့အပေါ်မှာငင်းခုန်တာတဲ့အားလုံးတူညီတဲ့ဂမ်ဘာရီရဲ့ကြားဝင်မှုအောက်မှာဖြေရှားရမယ်ဆိုတဲ့အပေါ်မှာအဲ့ဒါကိုအပြောတယ်မဟုတ်ဖဲနဲ့ပေါ့နော်ကိုမောင်မျိုးပြောသလိုလက်တွေ့ပါလာအောင်နော်ကျွန်တော်တို့ပြောတယ်ဆိုတဲ့နေရာမှာလည်းဘယ်နည်းနဲ့ပြောသလဲလုံရင်လုံမလုံရင်နေဆိုတဲ့သဘောမျိုးနဲ့ပြောသလားနည်းနည်းလေးပြင်းပြင်းထန်ထန်ပြောသလားဒီအခြေအနေထားတွေကဒါဒီနိုင်ငံတွေကသူတို့ရဲ့အကျိုးစီးပွားနဲ့နော်ဒီဘေးနာပြားပေးနေတဲ့နိုင်ငံတွေနဲ့သူတို့ရဲ့ဆက်ဆံရေးအခြေခံတွေပေါ်မှာသူတို့ကချိန်ဝင်ရှာကိုညှိပြီးတော့စဉ်းစားပြီးတော့လုပ်နေတဲ့အနေအထားရှိတာ哦အဲ့တော့ဒါကြောင့်မို့လဲပဲဒါမစ္စတာဖက်စီနိုကကဲကျွန်တော်တို့သဘောထားအမြင်ကွဲပြားမှုတွေပေါ်မှာညှင်းခုန်နေမယ်စား Okay ဟုတ်ပြီမစ္စတာဂမ်ဘာရီဟာလာဒီကျွန်တော်တို့ကြားဝင်မှုကိုခင်ဗျားတို့ထောက်ခံတယ်ပြောတယ်ဖြစ်အောင်ခင်ဗျားတို့ဘာလုပ်ပေးမလဲလက်တွေ့ရလိုက်ရအောင်ဘယ်လိုလုပ်ပေးမလဲဘယ်လိုပုံစံအနေနဲ့လုပ်ပေးမလဲအဲဒါတွေကိုကျွန်တော်တို့ခုတွန်းအားပေးနေတဲ့သဘောရှိပါတယ်ဆရာ EU ဘက်ကအဲ့လိုမျိုးတွန်းအားပေးနေသလိုဒါအမေရိကကလည်းပဲပြီးခဲ့တဲ့တိုကျိုမှာလုပ်တဲ့အစည်းအဝေးမှာလည်းပဲဒါပြောတာတွေကျွန်တော်တို့ကြားရတယ်အဲ့လိုမျိုးပဲခုဒါ Fascino ကိုယ်တိုင်လည်းပဲဒီ data ရင်းမှာအခီးစဉ်ထွက်ပြီးတော့လုပ်မဲ့သဘောပဲရှိပါတယ်အဲအဲ့ဒီလိုဖြစ်နေတဲ့အချိန်မှာလည်းပဲတစ်ဖက်မှာလုံညိုရေးကောင်စီထဲမှာပါဝင်တဲ့အဓိကဥရောပသမဂ္ဂနိုင်ငံတွေဖြစ်တဲ့ UK ပေါ့လေအထူးသဖြင့် United Kingdom အနေနဲ့ဟိုတလောကပဲ Mr. Gordon Brown ကဒါကျွန်တော်တို့ပြောနေပါတယ်ဒါလက်ရှိကမ်ဘာရီရဲ့အခုခရီးစဉ်ကဖြစ်ခဲ့မယ်ဆိုရင်ဒါ35ချိန်ကျော်ဖြစ်သွားပြီနော်အဲခရီးစဉ်ဖြစ်ုံလောက်နဲ့တော့မလုံလောက်ဘူးနော်ခရီးစဉ်ကရလတ်ရှိဖို့လိုတယ်ဒါတစ်ဖက်မှာလည်းပဲဒီအချိန် အချိန်မရှိတော့ဘူးဆိုတဲ့အသည့်ဟာဒါဘူရောပါသမဂ္ဂဘက်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy လှုပ်ဆောင်တဲ့လူတွေကိုတွန်းအားပေးနေပါတယ်ကျွန်တော်တို့ဘက်ကလည်းတွန်းအားပေးနေပါတယ်အချိန်မရှိတော့ဘူးနောက်ဘက်ကခုထိကျွန်တော်တို့ပြုရင်ပြောင်းလဲမှုလက္ခဏာမတွေ့ရဘူးသူတို့ဖွဲ့စည်းပုံကိုဇက်တိုက်ကျွန်တော်တို့လုပ်နေတယ်အချိန်သိမ့်မရှိတော့ဘူးဒါကြောင့်မို့တွန်းအားတွေကိုအမြင့်ဆုံးပေးဖို့လိုတယ်ဆိုတဲ့အပိုင်းမှာဒါ UK ဘက်ကကျွန်တော်တို့ကြားလာတဲ့အတန်ကတော့ဒီတခါတော့ဒီနောက်ဘက်ရဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုကိုသေးသေးချာချာပြန်လဲသုံးသပ်ပြီးတော့ဒါဟာဟန်ပြအချိန်ဆွဲနေတာပဲလားဆက်လုပ်နေလို့ရောအကျိုးရှိမှာလားဘယ်လိုမျိုးလုပ်မလဲဆိုတဲ့တခုခုဆုံးပြရမယ်အချိန်ဖြစ်လာပြီဆိုတော့ပြောတာတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဒီတလားနှစ်လအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ပြစ်လာမယ့်အနေအထားတွေနိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာတော်တော်လေးကိုစိတ်ဝင်စားဖို့ကောင်းတယ်အဲကျွန်တော်ပြောသလိုပဲနားဖဘက်ကဆက်ပြီးတော့ခေါင်းမာတဲ့ policy ကိုကျင့်သုံးမယ်ဆိုရင်သူတို့ကိုကာကွယ်ပေးနေတဲ့နိုင်ငံတွေကလည်းတဖြည်းဖြည်းနဲ့အကာအကွယ်ပေးနိုင်တဲ့အနေအထားနေလာမယ်မျက်နှာပြက်စရာတွေပုံများလာမယ်ဆိုတော့အားတော့ရှိနေပါတယ
်ဟုတ်ကဲ့ခင်ဗျာဒါကြောင့်မို့လို့လေခုနကဒီ EU ကိုယ်စားလှယ် Mr. Fassino ကနောက်အခုဒီလာမယ့်ရက်ပိုင်းအတွက်မှာပဲသူထိုင်းနိုင်ငံနဲ့အင်ဒိုနီးရှားကိုသူသွားမယ်ဗျာပြီးတော့နောက်အိန္ဒိယတို့ရုရှားတို့နော်ဗီယက်နမ်ကမ္ဘောဒီးယားပြီးလို့ရှိရင်တခါဂျပန်ဒီအာရှနိုင်ငံတွေကိုခရီးလှည့်ပြီးတော့မြန်မာယူကိုတခါဒီဆက်လှည့်ပြီးတော့စောစီယုံအောင်မယ်ဆိုတော့ဖီအားကတော့များလာတာတေချာပေါက်ပဲခင်ဗျမစ္စတာဖာစီနိုခရီးနဲ့ပတ်သက်လို့ဟိုဥအောင်နေပဲလို့များမြင်လဲခင်ဗျဟ
ုတ်ကဲ့ဟိုတကယ်ပေါ့နော်ဒီ EU နေနေကဒီမြန်မာပြည်ရဲ့အိမ်ငင်းချင်းနေနောက်အိမ်ငင်းချင်းမဟုတ်ပေမဲ့လည်းဟိုမြန်မာပြည်ကိုထောက်ခံတဲ့ရုရှားပါဝင်နိုင်ငံတွေကိုအဓိကဟို message ကောင်းကောင်းပေးတင်တာပေါ့ပေးတင်နေဆိုတာသူတို့ရဲ့ဩဇာအာဏာတွေနဲ့မြန်မာဆိုရပုံမှာဘယ်လိုမျိုးဖိအားတွေပေးသွားမှာလဲလုပ်ငန်းစဉ်ကဘယ်လောက်ထိအဖြစ်ပြင်မှာလဲဆိုတာအဓိကသဘောကတော့ဗာလေအိန္ဒိယတို့တရုတ်တို့ကသူတို့တွေကမြန်မာပြည်ပြောင်းလဲရေးလိုလားပါတယ်မြင်ကျင်ပါတယ်လို့ပြောနေပေမဲ့တစ်ဖက်မှာလည်းလက်တွေ့မှာဟိုသူတို့ရဲ့စီးပွားရေးအကျိုးစီးပွားမဟာဗျူဟာအကျိုးစီးပွားတွေကိုတောက်လျှောက်ဆက်ပြီးအကောင့်ထဲပေါ်နေရရှိပါတယ်ဆိုတော့တစ်ဖက်ကဟိုဖီအားတွေများလာလေလေမျက်ဖြူဆိုင်လေဆရာကြိုက်လေဆိုတာမျိုးပေါ့နော်တရုတ်ကဆိုရင်လည်းရေနံတဘာဝတန်းငွေပိုက်လိုင်းကိစ္စအိန္ဒိယဆိုရင်လည်းဒီကလဒန်မြို့ကျောင်းဆိုင်ရာကိစ္စအစားရှိတာတွေအကုန်လုံးကိုတောက်လျှောက်ပါဇက်ကပြောနေပေမဲ့သူတို့ရဲ့အကျိုးစီးပွားကိစ္စတွေကဆက်ပြီးအောက်ထည့်ဖို့နေရာရှိတယ်။တကယ်တမ်းမြန်မာပြည်ပြောင်းလဲလို့ချင်းနေဆိုရင်သူတို့ရဲ့အကျိုးစီးပွားတွေကိုခဏရပ်ထားပြီးတော့တကယ်တမ်းတွန်းတွန်းတိုက်တိုက်ဖိအားပေးနိုင်မယ်ဆိုရင်မြန်မာပြည်ပြောင်းလဲကဒီထက်ပိုမြန်လာနိုင်တယ်လို့မြင်တယ်။ဆိုတော့ EU ကလှုပ်တင်တာကလည်းဒီနိုင်ငံတွေကိုဒီလိုမျိုးအကျိုးစီးပွားတွေခဏဘေးဖက်ထားပြီးမြန်မာနိုင်ငံပြောင်းလဲရေးကိုသူတို့ရှိနေတဲ့စွမ်းအားတွေတကယ်သုံးမသုံးကိုလက်တွေ့ပြဖို့အတွက်တောင်းဆိုတင်တယ်လို့မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဥပမာမျိုးကတော့ပြောမလို့လားဟ
ုတ်ကဲ့ခင်ဗျဟိုကျွန်တော်ကတော့လေဟိုသုံးရင်လုံးတယ်လို့ပြောရမလားတော့မသိဘူးပေါ့နော်ဒီအကျိုးစီးပွားဆိုတဲ့ကိစ္စမှာ EU အဖွဲ့ပြည့်ဒီအကျိုးစီးပွားကြီးတဲ့ကိစ္စကိုလည်းပဲကျွန်တော်နည်းနည်းတော့သုံးရင်ပါတယ်ရေပုံအားဖြင့်ပြောမယ်ဆိုလို့ရှင်တော့ EU အဖွဲ့ဟာဒီ American အစိုးရကဒီမြန်မာပြည်ပေါ်ချထားတဲ့ဒီပိတ်ဆို့ရေးမူသဘောမျိုးနဲ့ခက်ဆန်ဆန်မယ်သူတို့ရဲ့ပိတ်ဆို့ရေးကလည်းတော်တော်လေးထိရောက်တဲ့အနေအထားမှာရှိပါတယ်အဲထိရောက်တဲ့အနေအထားမှာရှိပေမဲ့လို့ဒီ EU ရဲ့ဒီအခြေခံဥပဒေအရပြောမယ်ဆိုလို့ရှင်တော့ဒီလောလောဆယ်EU အဖွဲ့အနေနဲ့အဲ့ဒီလိုမူဝါဒမျိုးချမှတ်ထားပေမဲ့လို့အဲ့ဒီမူဝါဒတွေကိုအကောင့်ထဲပေါ်တဲ့နေရာမှာတော့သက်ဆိုင်ရာနိုင်ငံတနိုင်ငံချင်းကအဲ့ဒါသူတို့စဉ်းစားပြီးတော့ဒီအကောင့်ထဲပေါ်ခွင့်မပေါ်ခွင့်ဆိုတာသူတို့အပေါ်မှာပဲမူတည်တယ်ဆိုတော့အဲ့ဒီအချက်ပေါ်မှာမူတည်ပြီးတော့များဒီအစီအစိုးရအနေနဲ့အသုံးချမယ်ဆိုလို့ရှိရင်ဒီ EU တနိုင်ငံချင်းကိုအဲ့ဒါလိုက်ပြီးစီးုံးတဲ့နီးတွေပေါ့နော်သူတို့ခါတိုင်းလုပ်နေကြနီးမျိုးနဲ့အသုံးချမယ်ဆိုလို့ရှိရင်ဒါကလည်းသူတို့ရဲ့ထွက်ပေါက်တစ်ခုပဲဆိုတော့အဲ့ဒီဟာလေးတစ်ချက်ကိုတော့ကျွန်တော်လည်းနည်းနည်းသိုးရင်လေအကျိုးစီးပွားကိုကြည်လွန်အားကြီးလို့ရှိရင်နောက်ဆုံးကျတော့ဒီမြန်မာနိုင်ငံတစ်ခုပဲအကျိုးစီးပွားမဲ့ပြီးတော့ကျိုးစီဝါပြတ်ပြီးတော့ကြံရမယ်နေသားရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟိုကမ္ဘာမြေဆိုးရင်နဲ့ဘိုင်းလဲဆိုးရင်ဆရာပေါ့နော်အဲ့ဒီဘိုင်းကြတော့ကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုအနေနဲ့ဒါကိုကျွန်တော်တို့ပြင်ဆင်ရပါမယ်နော်အဲဒီလိုမျိုးအကျိုးစီးပွားအခြေခံပေါ်မှာအဲတွေ့ဝေရင်းရမှုတွေဖြစ်သွားနိုင်တဲ့နိုင်ငံတွေပေါ်မှာနော်ကျွန်တော်တို့ဒီဥရောပတစ်ခွင်မှာရှိတယ်ကျွန်တော်တို့ရဲ့မြမအရေးနဲ့ပတ်သက်လို့ဆောင်ရွက်နေတဲ့နိုင်ငံတွေနော်ကျွန်တော်တို့နဲ့ဒီကျွန်တော်အားပေးထောက်ခံမှုရှိတဲ့ဒီဖြတ်တော်ကိုယ်စားလှယ်တွေနော်ဥရောပပါလီမန်တွေအဲ့ဒီအပိုင်းတွေဘက်ကနေပြီးတော့ကျွန်တော်တို့သေးသေးချာချာမျက်စိတောက်ထောက်ကြည့်ပြီးတော့ဖြစ်တင်ဖြစ်တိုက်တဲ့ဒီလမ်းကြောင်းပေါ်မှာ EU policy ဟာခိုင်ခိုင်မာမာဆက်သွားနေအောင်တော့ကျွန်တော်တို့ဒါသတိကြီးကြီးထားပြီးတော့ဆက်ပြီးတော့လုပ်နေရမှာပါပဲ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဦးတောင်တွန်းသောသောပိုင်းတို့ကပြောခဲ့သလိုပဲပေါ့လေဒီလာမယ့်ဒီလာပိုင်းအတွင်းမှာတော့ဖိအားတွေကများတဲ့များများလာပြီးဖြစ်တဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံမှာ ဒီလိုမျိုးဟုတ်တမျိုးထူးခြားမှုတစ်ခုခုတော့ပေါ်ထွက်လာလိမ့်မယ်ဆိုတာကျွန်တော်တို့လည်းပဲမျှော်မှန်းမိပါတယ်။ Aku jenaruh jalan ada cinga, pi dua pi pi dua jauh di segawai suenwe guru di mabe jana mati balik mana. Aku lo bawa biro suenwe pi jalan dua jauh. NCGUB birazu memana inga nyomang suya apa kuda tamega tahu inga doktor tangtong. BME memada lenta mega ukata umma mami ne Thailand inga cerai. Dengan konya apa ga edida uang nainu kujitu tinsi jauh. Jauh jauh ya dek mana.